စီယေပရိပခတို့ကြောင့်ရခိုင်ပြည်နယ်ကြောက်တော်နဲ့ချင်းပြည်နယ်ပလက်ဝကြားရေချောင်းသွားလာမှုတွေတိုင်းမြစ်သားတာကိုရုပ်သိမ်းပေးဖို့စီရခန့်တွေစောင်းစုလိုက်ကြတဲ့အကြောင်းတင်ပြပေးမှာပါကျွန်တော်နိုင်ကွင်းအိမ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားစိုက်ပွဲတွေကြောင့်ကြောက်တော်နဲ့ပလက်ဝကြားအစည်းကကုသန်းသွားလာရကလဒါမြစ်ချောင်းကိုပိတ်ထားတာတနည်းလောက်ရှိလာနေပြီဖြစ်လို ုံချုံကြီးသာဝန်ရှိတဲ့စီရခန့်စစ်တပ်ကိုပါတင်ပြထားတယ်လို့ပလဝမျိုးစိုက်ပွဲဆောင်တဲ့သဘာဝဘေးကူညီရေးဖွဲ့ဥက္ကဋ္ဌဦးဆန်လီကပြောပါတယ
်။အဲ့ဒါကတောင်းဆိုတာတော့မြို့မြို့ဖားတွေကတောင်းဆိုတာဖြစ်တယ်။ကျွန်တော်တို့ကိုယ်ကြီးလမ်းကိုဖွင့်ပေးဖို့လုံချုံကြီးအခြေအနေကကောင်းမယ်ဆိုရင်တော့ဖွင့်ပေးပါဆိုတာထေဥပပါတယ်မြို့မြို့ဖားတွေရဲ့တင်ပြထားတာရှိပါတယ်ခင်ဗျာ။အဟွာတမမှုကပေါ့တမမှုကိုတင်ပြထားတယ်ကျွန်တော်ပလဝတမမှုကပေါ့နော်။
စည်ရေးသိမ့်မှမှုတွေကြာစနစ်လောက်ကြာကလသာမြင့်ချောင်းပိတ်ထားတဲ့အချိန်မှာရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကနေကုန်းချောင်းကခြေလျင်ဆဲဆောင်ရတဲ့အတွက်ဂုံစီစစ်စစ်မှုတွေမှာအခက်အခဲတွေကြုံနေရတယ်လို့လည်းဒေသခံတွေကပြောပါရယ်မကြာသေးခင်ကစလို့စမတော်နဲ့တိုက်ခိုက်မှုတွေရဆဲထားပြီးစွန့်နေမှုတွေလုပ်နေတဲ့အေရခိုင်လက်နက်ကန်ဖွဲ့ပြောခွေရခိုင်ဒုက္ခကလည်းကလသာမြစ်ကြောင်းလမ်းဖွေးလိရေးစမတော်ဖက်ကိုစင်မြထားတယ်လို့ပြောပါတယ
်ရခိုင်နဲ့ပလဝဒေသအတွင်းကဒီအခြေခံရိခာနဲ့ဆေးဝါးတွေပြတ်လာနေတဲ့နေရာတွေကဒီပြည်သူတွေအတွက်ရိခာနဲ့ဆေးဝါးတွေအန်ဒီကင်းစွာပို့ဆောင်နိုင်ရေးဒီကျွန်တော်တို့ဘက်ကနေပြီးတော့ဒါစစ်တပ်ဘက်ကိုအဆိုပြုထားတာပေါ့
ရေကြောင်းလမ်းပြန်ဖွင့်ပေးဖို့ပလဝမြို့သာဝန်ရှိသူတွေရဲ့စိန်မြချက်ကိုတော့ကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတဲ့အကြောင်းများချက်နဲ့သမ္မတဘက်ကငင်းဆန်ခဲ့တယ်လို့လည်းမြို့နယ်အုပ်ချုပ်ရေးမှူးဦးအောင်လောဟာကပြောပါတယ
်။ရှိနေတဲ့သူ့အော်တမအော်ဒီညာလိုက်တာတိုးတော်လည်းပဲလက်ရှိချိန်ရပလဝမှာဒီ positive လူနာတွေပြည်ပြည်နဲ့များလာတဲ့အခါကျတော့လေလိုင်းကြီးပြန်ပြီးတော့ကျွန်တော်ခွင့်ပြုလိုက်ရင်ဒီတယ်ကြီးကပွဲပွဲဝင်လာလက်ရှိလိုင်းခွင့်ပြုချက်တော့မပေးသေးပေမဲ့လည်းကုန်းကျောင်းနဲ့ချို့အပြန်နေရာရှိတယ်ချို့ကျောင်းသားကိုစစ်တွေးကြောက်တော်ဖက်ကျောင်းတဲ့နေရာရှိတယ်ရန်ကုန်ဖက်ကျောင်းတဲ့နေရာရှိတယ်ရန်ကုန်ပြန်လို့စစ်တွေးပြန်ကြောက်တော်ပြန်ဆိုတော့ positive အများကြီးတွေ့နေလို့လက်ရှိချိန်ရတော့ခဏသိပြီးရောဒီယောဂလူနာဖြစ်ပြီးနဲ့ပြန်ပြီးတော့ကြာတော့ပြီးကြောက်တော့ဆိုတော့ပြန်ခွင့်ပြုဖို့အဲ့လိုတော့တတ်မှတ်မှုတော့မရှိပါဘူး
ကိုဗစ်ရောဂါကူးစက်မှုတွေအဆိုးဆုံးကြုံနေရတဲ့ရန်ကုန်တိုင်းနဲ့ရခိုင်ပြည်နယ်ကပြန်လည်သူတွေပါဝင်ပလဲဝါမြို့နယ်မှာရောဂါကူးစက်မှုတွေလည်းစိုးလာနေတာပါအခုဆိုရင်အစီပြုလူနာ15ဦးသက်မလဲရှိနေပြီလို့လဲပလဲဝါမြို့ကစိုက်ပွဲဆောင်တဲ့သဘာဝဘေးကူညီရေးဖွဲ့ဥက္ကဋ္ဌဦးဆန်လီကပြောပါတယ
်ကိုဗစ်ထိဆိုတော့ကျွန်တော်တို့ဒီရှေးရုံက7ရောက်တော့ရှိနေပြီကိုကွာရန်တင်းချထားတယ်7ရောက်ရှိနေပြီကျွန်တော်တို့ပို့တွေ့တာပေါ့နော်တော်တော်များများတွေ့တာလည်းပဲရန်ကုန်ကပြန်လာတဲ့လူတွေရနောက်ဒီကန်တီးနေကလာတဲ့လူတွေပဲများပါတယ်ကို
စီရေးပတိပခတွေကြောင့်သိမ်းချောင်းလာပြီးပလဲဝါမြို့နယ်မှာခိုးလုံနေတဲ့ဒုက္ခတွေ1000လောက်ရှိမယ်လို့ခန့်မှန်းထားပါတယ်နိုဝင်ဘာလ10ရက်နေ့ကရခိုင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့နေရာတွေမှာကျင်းပနိုင်မဲ့အခြေအနေတွေဖန်တီးဖို့အေအေဖွဲ့ရဲ့ကမ်းလှမ်းချက်ကိုသံမတော်ကလက်ခံခဲ့ပြီးနောက်တလလောက်တာကတ်မှုတွေရပ်ဆိုင်းနေပေမဲ့ပလဲဝါရောက်ဒုက္ခသည်တွေကတော့နေရမပြန်နိုင်ကြသေးပါဘူးခင်ဗျာကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်